တော်ရှင်ရပါမယ်။လွတ်တော်အသီးသီးရဲ့အစည်းအဝေးတွေပြန်စပြီးသိမကြခင်နိုဝင်ဘာလ12ရက်နေ့ပြည်တော်စုလွတ်တော်မှာအစိုးရအဖွဲ့ကနေပြည်ထောင်နိုင်ငံဖွံ့ဖြိုးရေးပန် Fresh Development Agency FDAC ကနေပြီးတော့ချင်းငွေအမေရိကန်ဒေါ်လာတန်80နီးပါးရှိမဲ့ယူရိုငွေတန်80ချေးယူမဲ့ကိစ္စတင်ပြခဲ့ပါတယ်။ရန်ကုန်တိုင်းအတွင်းအကောင့်ထည့်ဖို့မဲ့တည်ယူပို့ဆောင်ရေးပြည်ကမ်းမတလျှောက်ဖွံ့ဖြိုးရေးနဲ့မြို့ပြကြီးကြီးမှုအမွေအနှစ်များထိသိမ်းစောင့်ရှောက်ခြင်းမဟာဗျူဟာစီမံကိန်းအတွက်ဖြစ်တယ်လို့စီမံဘဏ္ဍာဒုတိယဝန်ကြီးဦးမောင်မောင်ဝင်းကဆိုပါတယ်။အဲ့ဒီစီမံကိန်းကိုပြင်သစ်စီကချင်းငွေတွေမှာကဥရောပသမဂ္ဂကထောက်ပံ့ငွေယူရို 9.5 တန်းမြေအသုံးချမှုနဲ့ရွှေပြောင်းမှုကိစ္စတွေအတွက်မြန်မာစိုးရဘက်ကယူရို 9.2 တန်းစုစုပေါင်းယူရိုငွေ85တန်းနီးပါးအမေရိကန်ဒေါ်လာနဲ့ဆိုရင်ဒေါ်လာ300နီးပါးကုန်ကြမဲ့စီမံကိန်းကြီးဖြစ်တယ်လို့ဆိုပါတယ်။စီမံကိန်းကာလ9နှစ်တတ်မှတ်ထားပြီးပစောတော်ချောင်းလို့ခေါ်တဲ့ငမိုးရည်ချောင်းဖွံ့ဖြိုးတိုးတက်ရေးစီမံကိန်းနဲ့ငမိုးရည်ချောင်းမြေနှစားနဲ့ရန်ကုန်မြေနှစားမှာမြို့ပြဖွံ့ဖြိုးမှုလုပ်ငန်းတွေဆောင်ရွက်ခြင်းဆိုပြီးအပိုင်းနှပိုင်းပါတယ်လို့သိရပါတယ်။ဥမာမောင်ဝင်းရဲ့အသေးစိတ်ရှင်းပြချက်အရကတော့ငမိုးရည်ချောင်းရည်စည်းရည်လာကောင်းမှုရင်းနဲ့ရင်းနဲ့ချောင်းပြန်ပြီးတော့ရဖို့မြေချောင်းပြန်တူတာမြေကမ်းမထိမ့်သိမ့်တာနဲ့အများပြည်သူတို့ကမ်းပတ်စင်ကြံလန်းဖောက်ထုတ်တာရေချောင်းသွားလာမှုထိချောင်းကြီးစနစ်လူချုံကြီးစနစ်အချက်ကျစနစ်တွေနဲ့ GPS ထိရခစနစ်တွေတက်ဆင်ပဲလို့သိရပါတယ်။ဒါအပြင်ငမိုးရီချောင်းတစ်လျှောက်ခရီးတဲ့ရင်းစခန်းတွေဖော်ဆောင်တာတောင်းကြံတွေပြုကျင်တာနဲ့အဖမ်းဖြေနေရာဖောက်ထုတ်တာပစုံလုံးစည်းကိုအဆင့်ညစ်တယ်လားစတာတွေဆောင်ရွက်မယ်လို့ဆိုပါတယ်။အဲ့ဒီလိုအကောင့်ထည့်ဖော်နိုင်ရင်ရေရနစခန်းအစ်စ်တွေဖောက်ထုတ်နိုင်မှာမို့မြို့ရီရှင်ချိုချက်တဲ့ပြဿနာကိုလည်းဖြစ်ရှင်းပေးနိုင်နိုင်မယ်လို့ပြောဆိုခဲ့ပြီးစီမံကိန်းကိုရန်ကုန်မြို့တော်စီမံတရားရေးကော်မတီကအဓိကအကောင့်ထည့်ဖော်မယ်လို့ဆိုပါတယ်။ပြင်သစ်ရဲ့ချင်းငွေနဲ့အကောင့်ထည့်ဖော်မဲ့အဲ့ဒီစီမံကိန်းဘလို့ပုံစံနဲ့အကောင့်ထည့်ဖော်တင်တယ်လဲအကောင့်ထည့်ဖော်နိုင်ရင်ဘလောက်အကျိုးရှိမလဲဆိုတာအခုတစ်ပတ်ဆွေးနွေးတင်ပြပါမယ်။တော်တွင်အဲ့ဒီတင်ပြချက်နဲ့ပတ်သက်ပြီးလူဝင်မှာ19ရက်နေ့ကကျင်းပခဲ့တဲ့ပြည်တော်စုလွတ်တော်အစည်းအဝေးမှာအဲ့ဒီစီမံကိန်းကိစ္စအမှတ်9ဦးဆွေးနွေးခဲ့ကြပါတယ်။တချို့အမှတ်တွေကတော့အဲ့ဒီစီမံကိန်းဟာရန်ကုန်မြို့တော်ကိုအဆင့်ညှင့်တင်တာဖြစ်တဲ့အတွက်ဆောင်ရွက်တဲ့အကြောင်းရင်းချောပိတ်ဆို့မှုပြဿနာကိုဖြေရှင်းပေးနိုင်တယ်လို့လုံလက်မဲ့ပြဿနာကိုလည်းဖြေရှင်းပေးနိုင်မယ်အကြောင်းအဆရှိသဖြင့်ထောက်ခံတာတွေရှိခဲ့တယ်လို့တချို့အမှတ်တွေကတော့ငမိုးရီချောင်းဖြတ်တန့်သွားရတလျှောက်ကကြေးရော်တွေဖွံ့ဖြိုးရေးကိုလည်းထည့်သွင်းတွက်ချက်လောက်ကင်ဆောင်ရွက်ပေးတင်တယ်လို့အကြံပေးကြပါတယ်ထူးခြားတာတစ်ခုကတော့အဲ့ဒီချင်းငွေယူမဲ့ကိစ္စကို NLD အမတ်တချို့ကပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ကြတာပါပဲတချို့အမတ်တွေကတော့အခုလိုငမိုးရီချောင်းရာကုန်မြင့်ဈေးအပန်းဖြေနေရာတွေအဆင့်ညစ်တင်ဖို့ချင်းငွေယူတာဟာမသင့်တော်တဲ့အကြောင်းအဲ့ဒါတွေဟာအရေးတကြီးလုံးဝမဲ့ကိစ္စတွေမဟုတ်ကြောင်းအမှန်တကယ်လိုအပ်နေတာကရာကုန်မြို့မှာလမ်းမီးမရှိပဲမဲမောင်နေတဲ့ကိစ္စတွေယူရီမြောင်းတွေမကောင်းတဲ့ကိစ္စတွေအဆရှိသဖြင့်ကုန်းမော်ကပြဿနာတွေကိုကောင်းကောင်းမွန်မွန်မဖြေရှင်းနိုင်ပေရည်ရဲကကိစ္စကိုချင်းငွေယူပြီးတော့လုံမှာမသိမ့်တော်တဲ့အကြောင်းအဲ့ဒီစီမံကိန်းဟာဒေါ်လာတန်း100နီးပါးရှိပြီးအရင်ကလည်းရန်ကုန်တိုင်းအစိုးရဟာစီမံကိန်း3ခုအတွက်ဒေါ်လာတန်း560ကျော်ချေးယူထားပြီးဖြစ်တဲ့အတွက်အခုဒီတန်း100ဝန်းကျင်ကိုပါထည့်ပြီးတော့ပေါက်လိုက်မယ်ဆိုရင်အကျွေးဒေါ်လာတန်း660ကျော်ဖြစ်သွားလိမ့်မယ်ဆိုတဲ့အကြောင်းထောက်ပြခဲ့ကြပါတယ်တချို့အမှတ်တွေကတော့စီမံကိန်းနဲ့မှာဇွန်လုံးစည်းအဆင့်မြင့်မဲ့ကိစ္စလူမျိုးပါဝင်နေတာကြောင့်အဲ့ဒီလိုလှုပ်ချင်ရင်တင်တာခေါ်လိုက်ယုံမဲ့ဖြစ်တဲ့အကြောင်းအစိုးရအနေနဲ့ငွေကုန်ကြေးကျခံပြီးတော့ဆောင်ရွက်နေစရာမလိုသလိုချင်းငွေယူဖို့လည်းမလိုအပ်ဘူးလို့ပြောဆိုကြပါတယ်။အမှတ်တချို့ကတော့အစိုးရဟာချင်းငွေရရှိရေးလွတ်တော်အတည်ပြုချက်ရဖို့အတွက်ဆိုရင်ဘလို့စီမံကိန်းကိုဘလို့အကောင့်ထည့်ဖော်မယ်ဆိုပြီးတော့ရှင်းလင်းဖော်ပြတာရှိကြောင်းဒါပေမဲ့ချင်းငွေရပြီးတဲ့နောက်မှာတော့ဘလို့ပဲပုံလုပ်ကင်ဆောင်ရွက်ထားတယ်ဆိုတာဘာမှပြန်ပြီးတော့အစိုးရခန္ဓာမျိုးမတွေ့ရတော့ကြောင်းအဆရှိသဖြင့်ထောက်ပြပြောဆိုခဲ့ကြပါလေ။လက်ရှိစီမံကိန်းကိုချုပ်ငုံသုံးသပ်ကြည့်မယ်ဆိုရင်ငမိုးကြီးမြေချောင်းတစ်လျှောက်၊ရွှေကုံမြေချောင်းတစ်လျှောက်အဆင့်ညစ်တင်ရေးအများပြည်သူအသုံးပြုမဲ့ area ကျေပြန့်လာစေရေးအတွက်ဆောင်ရွက်တာဖြစ်လေတော့စီမံကိန်းသဘောအရခွင့်ပြုသင့်တယ်လို့သုံးသပ်နိုင်ပါလေ။ဒါပေမဲ့ဘယ်လိုပုံစံလုပ်ကြမလဲဆိုတာကိုတော့ဆွေးနွေးဖို့လိုပါလေ။နိုင်ငံတကာပုံစံချောင်းရိုးတစ်လျှောက်မြေရိုးတစ်လျှောက်ကိုအဆင့်ညစ်တင်နိုင်ရင်စီးပွားရေးအရာတွက်ချေခိုက်တဲ့မြေယာ area တွေကိုပါပေါ်ထုတ်လာနိုင်ပါလေဥပမာအင်ယာအတွက်မြေနေရာတွေစားတောက်ဆိုင်ဟိုတယ်ကမ်းနားစည်းလိုမျိုးတွေ ည်နေရာတွေဖြစ်ပါတယ်။အဲ့ဒီအတွက်စီမံကိန်းအကောင့်ထဲပေါ်မဲ့ကုမ္ပဏီတွေကိုဖိတ်ခေါ်ပြီးပေါ်ထွက်လာမဲ့စီးပွားရေးအရာအသုံးချနိုင်မဲ့ည်နေရာတွေကိုအလဲအလှယ်သဘောရယူအကောင့်ထဲပေါ်စေတာမျိုးလုပ်လို့မရနိုင်ဘူးလားစဉ်းစားကြည့်ဖို့လိုပါတယ်။ဥပမာအားဖြင့်မွန်ပြည်နယ်မော်လမြိုင်မြို့ကန္နလန်းဆိုတာဟာအင်မတန်မှနာမည်ကြီးပါတယ်။အများပြည်သူအမှန်ဖြေနိုင်ကာလန်လည်းရှိတဲ့နေရာမျိုးပါ။ဒါပေမဲ့ရင်ကိုလိုနီအစိုးရလက်ထက်ကစပြီးတော့ဖောက်လုပ်ထားတဲ့လမ်းအစီအဟာအခုတော့တိုးသွားပါပြီ။နောက်ပိုင်းအရင်စစ်အစိုးရကမှကန္နလန်တုချက်ရင်စီမံကိန်းအတွက်ကုမ္ပဏီတွေကိုတာဝန်ပေးပါတယ်။ကုမ္ပဏီတွေဟာကန္နလန်တုချက်ရင်ထွက်ပေါ်လာတဲ့ကန္နဘေးကမြေတွေကိုရယူပြီးအင်ယာတိဆောင်းမဲ့သူတွေဟိုတယ်တိဆောင်းမဲ့သူတွေကိုလက်လွဲပြန်ရောင်းခြင်းအဖြစ်အမြတ်ဆုံးတွေရခဲ့ကြပါတယ်။ကန္နလန်တိဆောင်းရေးအတွက်အစိုးရကငွေကြေးကုန်ကျမှုမရှိခဲ့ပါဘူး။လက်ရှိငမိုးရီချောင်းနဲ့ရန်ကုန်မြို့ချောင်းတစ်လျှောက်မှာလည်းပန်းလိုက်အပန်းလိုက်အဲ့ဒီလိုအစီအစဉ်မျိုးအကောင့်ထဲပေါ်အကောင့်ပေါ်လာမှမို့ချင်းကုန်နဲ့လုံမလားဒါမှမဟုတ်ကန္နလန်းတွေအစ်မြင့်ရင်ပေါ်ထုတ်ရရှိလာမဲ့စီးပွားရေးအရာထွက်ချေကြိုက်တဲ့မြေနေရာတွေကိုစီမံကိန်းလုခအဖြစ်ပြည့်ချေတဲ့နည်းကိုသုံးပြီးတော့ကုမ္ပဏီတွေကိုအကောင့်ထဲပေါ်ခိုင်းမလားစသဖြင့်အကောင့်ဆုံးနည်းလမ်းကိုသုံးသပ်ရွေးချယ်ဆောင်ရွက်တဲ့မှာကြောင်းတင်ပြလိုက်ရပါတယ်